Welcome to the Voice of America in Burmese.
Mingala nya cha ma shin. PO a Myanmar bai season ye 2019 khu ne December 4 ye tanin la ne nya bai 9 na ya ni 10 na thi season ne go American phi taw so myo raw Washington DC kan ne flight to meter 24 25 53 ne line la meter 190 ro kan ne dai thol ne ba bi shin. ကျမနှင်္ဂလာပါဒီကနေ့ညပိုင်းစီစဉ်ရတာဝန်ယူဆက်တော်မှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကိုမနေ့တနင်္ဂနွေနေ့ကဝေဖန်ထုတ်နှက်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အကြီးမားဆုံးပူးတွဲလေတပ်စီးရေးလေ့ကျင့်မှုကိုဒီကနေ့စတင်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရနိုင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။ပဋိပက္ခရဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်းသောဒေသမှာစီးပွားရေးနဲ့ဒေသဖွံ့ဖြိုးပွဲရွေပြီးတော့မောင်းသောစီးပွားရေးဆောင်ကိုအစိုးရကစတင်ဆောင်ရွက်နေပါပြီ
။ကျန်ကြရပါအဲ့ဒီမှာစီးပွားရေးအခွင့်အလမ်းတွေဖန်တီးပေးခြင်းအပြင်ဒီလိုအလုပ်ကံဆန္ဒတွေရလာပြီးတော့အဲ့ဒီမှာအလုပ်လုပ်လာမယ်ဘုန်းကြီး။
ရခိုင်ပြည်နယ်အစိုးရအဖွဲ့ဘဏ္ဍာရေးအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းပါရှင်အပြည့်ဆုံးကတော့မကြခင်ကြားကြမှာပါ။ဒါအပြင်နေပြည်တော်ကလွတ်တော်ဆောက်အုံကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်တာကြောင့်ထောင်သလားချခံထားရတဲ့မြန်မာသတင်းသမားတွေကိုတွင်းကုံထုတ်ကုံဥပဒေနဲ့ဒီနေ့ထပ်ပြီးတော့တရုံထုတ်စစ်ဆေးတဲ့သတင်းနောက်ပြီးတော့တိုက်ပွဲဖြစ်ပွားဆဲပလက်ဝဒေတာကိုအကူအညီပေးရအဖွဲ့သွားခွင့်မရတဲ့တဲ့င်းနဲ့ငှက်ဖြားဆန်ရ WHO ရဲ့နောက်ဆုံးအစီရင်ခံစာကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ခန္ဓာတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့င်းတွေကိုကိုအောင်နဲ့ဒီခါမှရှင်မတင်ငိထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်။ American သမ္မတ Donald Trump ကမနေ့တနင်္ဂနွေနေ့မနက်ပိုင်း Twitter လူမှုကွန်ရက်မှာဇက်ထက်ရေးသားမှုတွေအတွင်းသူ့ရဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုကိုတိုက်ခိုက်ပြောကြားလိုက်ပြီးအမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn နဲ့ American ဆိုင်ရာရုရှားတမတ်ကြီးတို့ကြားကဆက်သွယ်မှုတွေအပေါ်စုံစမ်းစစ်ဆေးနေတာတွေရပ်တန့်ဖို့အရင် FBI အကြီးအကဲ James Comey ကိုတောင်းဆိုခဲ့တာမရှိဘူးလို့ပြောကြားလိုက်ပါတယ်။ FBI အဖွဲ့ဟာပျက်စီးနေပြီးတမိုင်းမှာအဆိုးအဝါဆုံးအခြေအနေကိုရောက်နေတဲ့အကြောင်းဒါပေမဲ့သူ့အဆိုးရအနေနဲ့အရင်ရှိခဲ့တဲ့ဂုဏ်သတင်းတွေပြန်ရအောင်လှုံ့ဆော်တော့မှာဖြစ်တဲ့အကြောင်း Twitter ကနေသမ္မတ Trump ကရေးသားတာပါ။Mr. Flynn နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာတွေကိုရပ်ပစ်ဖို့သမ္မတကသူ့ကိုပြောခဲ့တာလို့လွှတ်တော်မှာ Mr. Comey ကကြမ်းကြိမ်ထွက်ဆိုခဲ့တာနဲ့ပတ်သက်ပြီးတော့လေ Comey ရဲ့နောက်ထပ်လိမ်လည်မှုတစ်ခုအကြောင်းရေးထားတဲ့လှုပ်ကြံသတင်းပဲလို့သမ္မတ Trump က Twitter လူမှုကွန်ရက်မှာတီးခြားရေးသားခဲ့ပါတယ်။ Mr. Comey ကလည်းဇွန်လတုန်းကကြားနာစစ်ဆေးမှုအတွင်ပြောဆိုချက်ကို Twitter မှာတင်ပါတယ်အမေရိကန်ပြည်သူတွေကိုအမှန်ကိုသိစေခြင်းနဲ့အကြောင်း FBI ဟာရိုးသားဖြောင့်မှခိုင်မာကြောင်းနောက် FBI ဟာအမြဲတမ်းဗက်မလိုက်လွတ်လပ်စွာတည်ရှိနေမှာဖြစ်တယ်လို့ Mr. Comey ကရှင်းသားတာပါ FBI နဲ့ပတ်သက်ပြီးမနေ့တနင်္ဂနွေနေ့ကသမ္မတ Trump ရဲ့မှတ်ချက်ထွက်ပေါ်လာပြီးနောက်မှာတော့ရှင်းနေကြဟောင်း Eric Holder ကလည်း FBI ကိုကာကွယ်ပြောဆိုပါတယ်ဂုဏ်သိက္ခာနဲ့ရိုးသားမှုကို FBI ဌာနချုပ်မှသာတွေ့ရမှာဖြစ်ပြီးသမ္မတအင်ဗျူရောလိပ်စာကိုရည်ညွှန်းပြီး1600 Penn Avenue မှာတော့တွေ့မှာမဟုတ်ဘူးလို့ရှင်းနေကြဟောင်း Eric Holder ကပြောဆိုခဲ့ပါတယ်ရှင
်အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့လေတပ်ပူးတဲ့စီးရဲလေးချင်းမှုကြီးကိုဒီကနေ့တနင်္လာနေ့မှာစတင်လိုက်ပါတယ်။ငါရဲ့ကြာမြင့်မဲ့နှစ်စဉ်ကျင်းပနေကြ Vigilant AC စီးရဲလေးချင်းမှုကအရင်ကနိုင်ငံပူးတဲ့စီးရဲလေးချင်းမှုတွေတဲ့အကြီးမားဆုံးစီးရဲလေးချင်းမှုကြီးဖြစ်ပါတယ်စစ်လေရင်အစင်း130ကျော်အမေရိကန်တပ်ဖွဲ့ဝင်12,000နဲ့အတူတောင်ကိုရီးယားတပ်ဖွဲ့တွေရဲ့ပူးတွဲစေလေခြင်းမှုကြီးဖြစ်ပါတယ်။နောက်ကိုရီးယားဘက်ကတိုက်ချင်းမြစ်ဒုံးကြီးကိုအောင်မြင်မြင်ဆန်းသတ်ခဲ့ပြီးနျူကလ িয়ার လက်နက်နိုင်ငံအဖြစ်ကြီးညာခဲ့ပြီးတဲ့နောက်သတင်းတစ်ပတ်မပြည့်မီမှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစေလေခြင်းမှုထွက်ပေါ်လာတာပါ။နောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကြီးပစ်မှတ်တွေကိုပုံစံတူပြုလုပ်ဖန်တီးပြီးတော့လေ့ကျင့်တိုက်ခိုက်မှုလည်းပါဝင်မယ်လို့တောင်ကိုရီးယားလေတပ်ကပြောပါတယ်။နောက်ကိုရီးယားကပြီးခဲ့တဲ့သတင်းဘက်ကပေါ်ဆောင်15ဒုံးကြီးကိုဆန်းသတ်ခဲ့ရဆိုရင်ကင်ဂျုံအစိုးရရဲ့တိုက်ချင်းပြဒုံးကြီးအစီအစဉ်ကအရင်ကအများယူဆယုံကြည်ထားတာထက်ပိုပြီးတော့အဆင့်မြင့်နေပြီးတော့အမေရိကန်ပြည်ထောင်စုအထိရောက်အောင်ပြည်နိုင်စွမ်းကိုပြသနေတာဖြစ်ပါတယ်ဒုံးကြီးမှာနျူကလ িয়ার လက်နက်တပ်ဆင်နိုင်ပြီလို့လည်းမြောက်ကိုရီးယားဘက်ကပြောပါတယ်တောင်ကိုရီးယားဘက်ကတော့ဒီပြောဆိုချက်ကိုယုံကြည်ချက်မရှိပါဘူးမြောက်ကိုရီးယားနျူကလ িয়ার အရေးကိုနိုင်ငံကအတိုင်းဝိုင်းနဲ့ပူးပေါင်းပြီးငြင်းငြမ်းစွာဖြေရှင်းဖို့တောင်ကိုရီးယားဘက်ကကြိုးစားနေတယ်လို့လည်းတောင်ကိုရီးယားနိုင်ငံပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရကဒီနေ့မှပြောဆိုလိုက်ပါတယ်ခင်ဗျာ
ပါကစ္စတန်ကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တင်နဲ့ဆွေးနွေးမှုတွေစတင်ချိန်မှာပဲပ Pakistan nai ngan ni ne janpa wara chin mon ye sit pwe paw ma akai ma yat di saung yet ni de chang Pakistan win ji chou Shahid Khagan Abbasi ga dikini tinin na ni ma pyo so lai par de Afghanistan nai ngan ngin chan yi ko Pakistan the bdu kha ma po pi lo chin ma mho phu lo le win ji chou Abbasi ga pyo par de American ne Pakistan no ni ne tu nyi de boun shi man che twe ko shine pin saung yet ni ja de lo le win ji chou ga that long pyo par de Pakistan nai ngan myo ro Islamabad ma di kini American ka kwe win ji ne swin nwe pwe ma ro Pakistan pi de ye win ji a myo tha long chong ye a chan be thau lan ye a ji ke do le pa win ma de di kini swin nwe mu ne pat de lo ro American ka kwe win ji bet ka thau pho pyo so ra ma shi ba u Pakistan khee sin ma tai kin ma ro American ka kwe win ji ga Pakistan a so ya ko phya pe pyo so bu a si sin ma shi bu lo pyo so tha ba de da ba me lo a chan phat wa ra tai phyet ye
ကလေးကဝတ်အတိုင်းဆောင်ရွက်ဖို့ကိုတော့တိုက်တွန်းလိုက်မယ်လို့ခန့်မှန်းထားကြပါတယ်။ပူပေါင်းဆောင်ရွက်မှုနဲ့ချင်းကပ်ဆောင်ရွက်ဖို့မျှော်လင့်ကြောင်းပြောဆိုထားတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးကတော့ဘုံရက်တီချက်ကိုစူးစမ်းရှာဖွေပြီးအတူတွဲဆောင်ရွက်နိုင်မယ်လို့ယုံကြည်ထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်။ဒီမှာတမဟောင်းအလီအဗ်ဒူလာဆလာဟာတည်ဆုံးသွားပြီဖြစ်တယ်လို့ ပြထားပါတယ်ပြည်ထရေးဝန်ကြီးကစစ်သွေးကြွတွေရဲ့ပြဿနာအဆုံးသတ်သွားကြောင်းနဲ့စစ်သွေးကြွခေါင်းဆောင်နဲ့သူ့ကိုထောက်ခံတဲ့ရာဇဝတ်ဂိုင်းသားတွေလည်းတည်ဆုံသွားပြီဖြစ်တယ်လို့တဘုံတွေရဲ့မာစီယာရုတ်တံလိုင်းကသတင်းကြေညာသူကစာလောက်ကိုထောက်ခံတဲ့လက်နက်ကိုင်တွေကိုရည်ညွှန်းပြီးတော့ပြောကြားသွားခဲ့ပါတယ်ဒီသတင်းထဲမှာတော့နောက်ထပ်အသေးစိတ်အချက်အလက်တွေကိုဖော်ပြထားခြင်းမရှိဘဲစာသားစစ်ဆုံးမှုနဲ့ပတ်သက်ပြီးတော့လည်းထိကြအတီးပြုတ်ချက်တော့မရရှိသေးပါဘူး။အီရန်ကကြောတောင်နောက်ခံပေးထားတဲ့ဟူသီသဘုံတွေနဲ့တမန်ဟောင်းစာသားတို့ကြားကမဟာမိတ်ဆက်ဆံရေးပြတ်သွားပုံရပြီးနောက်နေ့အကြာမှာပဲအခုလိုကြေညာချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ UAE American အတန်ညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းခြုံရင်းပေးနေပါတယ်ရှင
်ဒီရွေးမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။အစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်ဂျေရုဆလမ်ကိုအမေရိကန်ကအသိအမှတ်ပြုမယ်ဆိုရင်တော့အန်ဒီရဲ့ချီးလာတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်ဆိုပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုပြောဆိုထားတဲ့အကြောင်းဂျော်ဒန်နိုင်ငံခြားရေးဝန်ကြီး Ayman Safadi ကပြောဆိုပါတယ်။ဒီလိုသာဆုံးဖြတ်မယ်ဆိုရင်တော့အာရဗ်မွတ်စလင်ကမ္ဘာကိုအမျက်ဒေါသထွက်စေမှာဖြစ်တယ်လို့တင်းမာမှုတွေတိုးစေပြီးငြိမ်းချမ်းရေးကြိုးပမ်းမှုကိုထိခိုက်စေပဲလို့ဂျော်ဒန်နိုင်ငံခြားရေးဝန်ကြီးကတွစ်တာလူမှုကွန်ရက်မှာပြောဆိုထားပါတယ်။ဂျေရုဆလမ်အရှိအမေရိကန်အစိုးရရဲ့မူဝါဒနဲ့ပတ်သက်ပြီးဒီသတင်းပါအတွင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာမယ်လို့ခန့်မှန်းထားကြတာပါ။သမ္မတထရန့်အနေနဲ့တော့ပြက်ပြက်သားသားမဆုံးဖြတ်ရသေးတဲ့အကြောင်းသမ္မတရဲ့တမက်နောက်အကြီးအကဲအကြံပေးလဲဖြစ်တဲ့ဂျရက်ကူရှနာကမနစ်တနင်္ဂနွေနေ့ကအခမ်းအနားတစ်ခုအတွင်းမှာပြောဆိုပါတယ်။သမ္မတထရန့်ကအကြောင်းအရာပေါင်းစုံကိုချင့်ချိန်ရေးဆဲဖြစ်ပါတယ်လို့မစ္စတာကူရှနာကပြောတာပါ။ဂျေရုဆလမ်ကိုအစ္စရေးရဲ့မြို့တော်အဖြစ်သမ္မတထရန့်ကအသိအမှတ်ပြုမယ်လို့ခန့်မှန်းရပြီးလက်ရှိတယ်လီဗစ်မှာထားရှိတဲ့အမေရိကန်တပ်ရုံးကိုဂျေရုဆလမ်ကိုရွှေ့ဖို့ကိုတော့သမ္မတဘက်ကဆိုင်းငံ့ထားလိမ့်မယ်လို့အမေရိကန်တာဝန်ရှိသူတွေကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုကြတာပါ1969ခုနှစ်က6ရက်ကြာစစ်ပွဲအတွင်းဂျေရုဆလမ်ကိုအစ္စရေးကထိန်းချုပ်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့အရှိဂျေရုဆလမ်ကိုပါသိမ်းပိုက်ခဲ့တာပါဒီလောက်ရက်ကိုကမ္ဘာအတိုင်းအဝိုင်းကတော့အသိမှမပြုပါဘူးပါလက်စတိုင်းတွေဘက်ကအနာဂတ်နိုင်ငံထူထောင်ရမှာမြို့တော်အဖြစ်အရှိဂျေရုဆလမ်ကိုအလိုရှိနေတာဖြစ်ပေမဲ့အစ္စရေးဘက်ကတော့ဂျေရုဆလမ်မြို့တစ်ခုလုံးဟာသူတို့ရဲ့မြို့တော်ဖြစ်တယ်လို့အခိုင်အမာပြောဆိုနေတာဖြစ်ပါတယ်ရှင
်ထိန်းသိမ်းထားတဲ့ကတ်လန်နိုင်ငံရေးသမား6ဦးကိုလွတ်ပေးဖို့စပိန်တရားရုံးချုပ်ခုံဖွဲ့ကဒီကနေ့လနေ့မှာအမိန့်ချမှတ်လိုက်ပါတယ်။ဒါပေမဲ့ခွဲထွက်ရေးလှုပ်ရှားသူ2ဦးနောက်ကတ်လန်ဒေသန္တရအစိုးရရဲ့ဒုတိယသမ္မတအပအဝင်အစိုးရအဖွဲ့ဝင်ဟောင်း2ဦးကိုတော့ဆက်ပြီးတော့ထိန်းသိမ်းထားဖို့အမိန့်ချမှတ်ခဲ့ပါတယ်။ကတ်လန်ဒုတိယသမ္မတဟောင်းအိုရီယိုဟွန်ကွာရီယာနဲ့ဒေသန္တရအစိုးရရဲ့ပြည်ထောင်ရေးဝန်ကြီးဟောင်းယကင်ဖွန်က Katlan Quatre Puenakuga Gonzong Negro Amagama Pive Sabi Tainin Tao Diadu Di Pablo Yarinaga Main Chama Keraba Katalan and Edma Chaugura Dola the Tain the Town Shitone Shitong Amagane Diadu Di Yarinaga Lopigaraba D Sompia Chetong Lame the Zama Nasatia Ni Dizanara Yuka Bosioima Drop our name of Chibare Pianetima Yuka Bema Bawan Shimban Jama Katlan Tamara Hong Kalas Puidamone The Chah Quatra Yi Mohammed Liu Dugara Digni Lanima, Belgian and Brasil Muro, Gatiauma, Nangangu, Pianle, Lepian Yi, Dudiamia, Chanawego, Teo Ketabari, Spain Nangu, Pianbu, Kanabi, the Bontamu, Bongamu, Pimia, and Lonzomu, Redonza, Lomu, Sweater in the Yen Sambu, Spain Nangu, Pianbu, Kamet, Yigo, Truga, Kuganija, Pibari, D Sweater, Dambimu, Tensha, and Spain Uriya, Sezu Nidine TV, Tonjana, Pibari, yeah?
တော့အဆောက်အုံဘော်ကိုမောင်းသူမဲ့ဒရုန်းယင်ပြန်တန်းအသုံးပြုမှုကြောင့်တရားစွဲဆိုခံထားတဲ့နိုင်ငံသားဒါတင်းထောင်နှစ်ဦးမြန်မာနိုင်ငံသားစကပြန်တဦးနဲ့သူတို့ရဲ့ရေမောင်းတို့ကိုဒီကနေ့တင်းနှင်းလာနေမှာထပ်ပြီးတော့ရုံထုတ်ပါတယ်မလေးရှားနိုင်ငံသားမိုးချိုလင်းနဲ့စင်ကာပူနိုင်ငံသားလော်ဟွန်မန်းတို့ကတူရကီရေဒီယိုနဲ့ရုပ်သံဌာနတာဝန်နဲ့မြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပြီးအ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဒီနေ့လာနေညဖက်ထိတ်တန်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကကြေညာပေးခဲ့တာပါ။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို
စီးပွားရေးနဲ့ဒေတာဖွံ့ဖြိုးဖို့ရည်ရွယ်ပြီးတော့မောင်တော်စီးပွားရေးဇုံကိုအစိုးရကစတင်ဆောင်ရွက်နေပါတယ်။ပဋိပက္ခတွေဖြစ်ခဲ့တဲ့ဒေတာထဲမှာအခုလိုစီးပွားရေးဇုံလုပ်တဲ့အတွက်ရခိုင်ပြည်နယ်စီးပွားရေးဖွံ့ဖြိုးတိုးတက်လာဖို့အပြင်ဖွံ့ဖြိုးမှုအားနည်းနေတဲ့လူမှုဘဝတွေကတိုးတက်လာနိုင်မယ်လို့အစိုးရဘက်ကမျှော်လင့်နေကြပါတယ်။ဒီသတင်းကိုတော့ VOA
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရေတွက်ပစ္စည်းအခြေခံအစားအသောက်ကစလို့ အဝိအထယ်တွေအထိပို့ကုန်တွေကိုတင်ပို့နေတဲ့ဒီစခန်းဟာ2000ခုနှစ်မှာဖြစ်ခဲ့တဲ့ဘာသာရေးလူမျိုးရေးအခြေခံနဲ့ရခိုင်ပြည်ပခတွေအပြီးမှာတော့ကုန်သွယ်မှုပမာဏဟာထောက်ဝက်ကျော်လောက်ကျဆင်းခဲ့ရပါတယ်။သမရဟောင်းဦးသိန်းစိန်အစိုးရလက်ထက်ထဲကကြောက်ဖြူစီးပွားရေးဇုံပုံနာကျုံဆက်မှုဇုံစရရီတိဆောက်ဖို့လုပ်နေခြင်းတဲ့ဒဇိုင်းနဲ့သည်စစ်တွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသအ
နေဇက်ကုန်တယ်ရေးစခန်းတွေထပ်တိုးဖို့လုံဆောင်ခဲ့တာပြီရှိခဲ့ပါတယ်ဒါပေမဲ့လည်းနယ်မြေတည်ငြိမ်မှုမရှိတာကြောင့်ရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်နိုင်ခြင်းမရှိဘဲတိုးချဲ့မဲ့အစီအစဉ်တွေကိုဆိုင်ငံ့ထားခဲ့ရတာပဲဖြစ်ပါတယ်လက်ရှိမှာစလုံးနေပြီဖြစ်တဲ့မောင်တော်စီးပွားရေးဆောင်အကောင့်ထယ်ပေါ်ရေးကိုရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့နယ်မြေအလင်းနဲ့ကော်မတီတို့ ောင်းလဲနေကြပါတယ်ဒီစီးပွားရေးဆောင်မှာတော့ဂိုးရောင်တွေကုံတင်ကုံချကွင်းတွေနဲ့တဲခိုကန်းစားတောက်ဆိုင်ငါးပစုံထားနိုင်တဲ့အေးကန်းတွေကိုတိစောက်သွားမှာဖြစ်တယ်လို့ဦးကျော်အေးသိန်းကပြောပါတယ်လက်ရှိမှာတော့ဇုံအတွင်းပတ်လန်းဖောက်လုပ်တာခြံစည်းရိုးကာတာဇုံကနေမောင်တော်ကိုသွားနိုင်မဲ့တီးတန့်လန်းဖောက်လုပ်တာစတဲ့လုပ်ငန်းတွေစတင်လုပ်ကင်နေပြီလို့ဝန်ကြီးကပြောပါတယ
်ဒီဘောရေးဆောင်တဲ့လို့တဲ့ infra တွေဒီလမ်းတွေမီးတွေအဆောက်အုံတွေအဲ့ဒါတွေစားပြီးလုပ်နေပြီပေါ့ဟိုဒီကနောက်ပြင်ကျောင်းဆိုတာကလေဒီအနေတော်တော့ကောင်းတော့တင်ပေါ်ကြီးတွေဒါကလေးရန်ကုန်ကနေလာတဲ့တင်ပေါ်ကြီးအဲ့မှာဒါကလေးဆိုက်လို့ရတယ်ဆိုတော့ဒီလိုမျိုးခွင့်လန်းနေရှိတဲ့နေရာပေါ်ငယ်တို့ကတော့တည်းကဒီထက်ပစ္စည်းတွေရှိတယ်လေပထမလို့ဟောရလို့လေအဲ့ဒီကောင်တွေကိုလေဒီရတဲ့လုပ်တဲ့စိတ်ယုံတွေပါလေနောက်ကြီးရှိမှပေါ်လာမှာပေါ့ရင်းရင်းညွန့်နေမှုအဲ့ဒီမှာလာဖို့ရင်းရင်းညွန့်နေတော့အဓိကသူကဟိုစင်နာကျက်နဲ့ကုန်တင်မှုကိုစခံပြီးတော့လုံရစီပေါ်ဆောင်ဆိုတော့အဲ့ဒီကုန်တင်မှုနဲ့ရင်းနှီးတဲ့နိုင်ငံဘက်မှာရှိနေတဲ့လုံရနေပေါ်လာအဲ့ဒီလုံရတို့တော့အဓိကဦးစားပေးပြီးနိုင်ငံတို့လုံမှာအဓိကကုန်တင်နဲ့ပတ်သက်တဲ့လုံရတွေကိုအဓိကလုံမှာပေါ့
ဒီစီပွားရေးဆောင်ပြီးသွားရင်တော့ဘင်္ဂလားဒေ့ရှ်နဲ့သာမကအိန္ဒိယနိုင်ငံနဲ့ပါကုန်တယ်ရေးတိုးတက်ဖို့အတွက်ဆိုးရွားကမျှော်မှန်းထားပါတယ်မောင်နှောစီပွားရေးဆောင်အကောင့်ထဲပုံမဲ့ဒုတိယအဆင့်မှာစိတ်ကန်းဆောက်လုပ်မဲ့အစီအစဉ်တွေလည်းပါဝင်လာကြောင်းကရင်ချောင်းနှစ်ဘေးမှာသင်္ဘောတွေ24နိုင်ဝင်ထပ်နိုင်ဖို့နဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံစိတ်ကန်းနဲ့ချိတ်ဆက်နိုင်ဖို့အတွက်လည်းအစိုးရဘက်ကမျှော်လင့်နေတာတွေရှိပါတယ်။ခိုင်ဒေတာအတွင်ဖြစ်ခဲ့တဲ့ပြိပကတွေဟာစီးပွားရေးဖွံ့ဖြိုးမှုအားနဲ့တာလူနေမှုနှိမ့်ကျတာတွေကြောင့်ဖြစ်တယ်လို့တုံ့တက်နေကြသလိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကလည်းရခိုင်ဒေတာကိုစီးပွားရေးလူမှုရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့သူ့ရဲ့အကြံပြုစာမှာဖော်ပြထားပါတယ်ဒီအကြံပြုချက်တွေအတိုင်းကောင်းတဲ့ဖော်နိုင်မှုလှုပ်ဆောင်လာတာဖြစ်တယ်လို့ရခိုင်အစိုးရဘက်ကတော့ပြောဆိုထားပါတယ်ရှင်
။မမိခသတင်းပေးပို့တော်တာပါ။ပြည်ပြည်တော်ကလွှတ်တော်အဆောက်အုံကိုအဝေးထိန်ဒရုန်းနဲ့ရိုက်ကူဖို့ပြင်ဆင်တာကြောင့်လေကြောင်းပြန်တပ်မှုဆိုင်ရာအဲ့ဥပဒေနဲ့ထောင်နှလချခံထားတဲ့နိုင်ငံခြားသတင်းထောက်နှစ်ဦးမြန်မာသတင်းသမားအပါအဝင်ပေါင်း၄ဦးကိုတွင်းကုံထုတ်ကုံဥပဒေနဲ့ဒီကနေ့ထပ်မံရုံးထုတ်စစ်ဆေးပါတယ်။ဆွဲဆိုထားတဲ့အမှုတွေကိုရုပ်သိမ်းပေးဖို့မန္တလေးတိုင်းခရိုင်အစင်တီရှောက်လက်ချက်တက်မှာဖြစ်ပြီးထပ်မံဆွဲဆိုထားတဲ့လူဝင်မှုကြီးကြပ်ရေးအမှုနဲ့ပတ်သက်ပြီးလဲဗီဇာတက်တမ်းမကုန်ခင်မှာပဲအဖမ်းခံရတာဖြစ်လို့ဥပဒေကြောင်းအရဖြေရှင်းသွားမှာဖြစ်တယ်လို့သတင်းသမားတွေရဲ့အမှုလိုက်ရှင်တွေကပြောပါရယ်အသေးစိတ်ကိုတော့မဆွမုံကပြောပြထားပါရယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကနေပြည်တော်ကောင်စီနယ်မြေတွေကလွှတ်တော်အဆောက်အုံကိုအဝေးထိန်ဒရုန်းနဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်ဖမ်းဆီးခံလိုက်ရတဲ့တူရကီနိုင်ငံအခြေစိုက် TRD သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတောက်အမျိုးသမီးနောက်စင်ကာပူနိုင်ငံသားအမျိုးသားသတင်းတောက်တို့နဲ့အတူဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတောက်ကိုအောင်နိုင်စိုးနဲ့ရင်မောင်းကိုလာတင်တို့ကိုနေပြည်တော်ဇဘူတိရီမြို့နယ်တရားရုံးကလေကြောင်းပြန်တမ်းမှုဆိုင်ရာအဥပဒေနဲ့ထောင်နဲ့နှစ်လစီချမှတ်ပြီးဖြစ်ပါဒီကနေ့ဒီဇင်ဘာလ4ရက်နေ့နေပြည်တော်ဇဘူတိရီမြို့နယ်တရားရုံးမှာသူတို့၄ဦးကိုထပ်မံရုံးထုတ်စစ်ဆေးစဉ်မှာတော့သူတို့ကိုစတင်ဖမ်းဆီးစဉ်တုန်းကတရားစွဲဆိုထားတဲ့တွင်းကုံထုတ်ကုံဥပဒေပုံမှန်၈ကိုအဓိကစစ်ဆေးတယ်လို့တရားစွဲဆိုခံရတဲ့သတင်းသမားတွေဘက်ကအမှုကိုဥပဒေကြောင့်အရာလိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံလွတ်လပ်သောရှင်နေများအသင်းကအကျိုးဆောင်ရှင်နေကြီးဦးခင်မောင်ဇော်ကရှင်းပြပါတယ်
ဟုတ်ကဲ့ဒီကနေ့ကသွင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှေ့အရာဆွဲထားတဲ့အမှုကိုဟိုအဓိကဖြစ်ပါလေနော်ဖြစ်တော့တေလိုဦးထွန်းထွန်းဝင်းကိုနှစ်ပြေခံရရှိနေရပြန်လည်ဆင်းနေတဲ့အချိန်မှာရပ်သွားတာဟိုကိစ္စလေးပေါ်ပြီးတော့ပြီးတဲ့အခါကျတော့၃နဲ့၄ပြေခံရရှိနေပြီကျွန်တော်ကလည်းပြန်လည်ဆင်းနေပါတယ်အဲ့ဒါဦးထွန်းထွန်းကိုဆစ်ပြီးတဲ့အခါကျတော့တေလိုပြတက်ပြီးဦးထွန်းထွန်းပြရဲ့ရဲဒီရုပ်တရားရဲ့နောက်တခါရဲတပ်သားတရားရဲ့နှစ်ယောက်ကိုထပ်ပြီးတော့ဆစ်ပါတယ်အဲ့ဒီအမှုပါလေအဲ့ဒါပါပဲနော်အဲနောက်တခါအဲ့ဒါပြီးတဲ့အခါကျတော့အဲ့ဒါပြီးတော့နေချင်းတက်ကိုရောက်သွားပြီရှင်နော်စစ်တာကြာတော့လေအဲ့တော့ဟိုအဲ့ဒီမှာအဲ့ဒါပြီးအဲ့ဒီအမှုပြီးတာနဲ့တရားရုံးကဟိုလူမှုကြီးကြပ်ရေးအဲ့ဒီပုံမှန်73တိအရာဆွဲထားတဲ့အမှုကိုကျွန်တော်တို့တွေ့ရှိနေဒီကကုစလေသာတင်ပါတယ်နော်တကယ်တမ်းမြောက်အပေါ်ပဲဆွဲတာပါအဲ့ဒီပုံပါလေဟိုပထမဆုံးအချင်းကြီးတော့တက်တယ်လည်းမလာလို့အဲ့ဒီ7ရက်နေ့ကိုကြောင်းချိန်ပါတယ် ဒါပြင်ပြီးခဲ့တဲ့တရားရုံးချိန်တုန်းကနိုင်ငံသားသတင်းသမားနှစ်ဦးကိုထပ်မံဆွဲဆိုလိုက်တယ်လူဝင်မှုကြီးကြပ်ရေးဆိုင်ရာလာဝကဥပဒေကိုချိုးဖောက်တယ်ဆိုတဲ့ဆွဲဆိုချက်အပေါ်မှာလဲဗီဇာတက်တန်းမကုန်ခင်မှာအဖမ်းခံရတာဖြစ်တယ်လို့ထောင်ချလိုက်ချိန်အထိလဲဗီဇာတက်တန်းရှိနေသေးတယ်တရားဝင်ခိုင်လုံတဲ့အထောက်အထားတွေနဲ့တင်ကြသွားဖို့ရှိပါတယ်လို့ရှင်းနေဦးခင်မောင်စောကပြောပါတယ်အ ဒီကြာတက်တန်းကစက်ခွန်ရဲ့ဆက်တလာမှာပြရမယ်နော်ဒါပေမဲ့သူတို့ကိုခန်းနာကတော့ဒရုန်းလို့ဆိုပြီးခန်းနာကနှစ်ဆက်ခွန်ရဲ့ဆယ်လာမှာခန်းနေရတယ်ဒါကြောင့်သူတို့ထောင်ချလာချလိုက်တာကဆယ်ရဲ့ဆက်တလာမှာချရတယ်အဲ့တော့စက်ခွန်ရဲ့နေသူတို့ဘယ်လိုမှပြနိုင်တော့ဘူးလေဘာလို့ဆိုတော့သူတို့ကသူတို့ရဲ့လူဆန္ဒမပါဘဲနဲ့ဒီလိုအဖမ်းခံရတယ်ထောင်ချခံရတဲ့အတွက်ကြောင့်သူတို့ကဒီ
ตัวเราก็สาธิตพันธุ์ซีซั่นนู้นก็ตึงกงทุกกงอุบลเนี่ยที่อาศัยสุขเกล้าพิบีเรื่องจำเป็นแต่มุสัยยาอุบลเนี่ยแทบโตที่อาศัยบีท่องชาเกล้าพิบาร์เลยคือเลยเราว่าก็มุทัดโตที่อาศัยสุธาดลูสาธิตอาศัยสุธาเลยตึงกงทุกกงอุบลเนี่ยปัตตาบีเลยมุกโยตินเปียบอุดว่ามันเลยตั้งขยันที่อายุที่เส้นเส้นชาวเลจะทับบีเต็นตัวบุษีเลยลูกเชนีอุกเข้ามาองค์กับเปียวาร์เลย
จริงๆแล้วปัจจุบันเราเส้นนี้เนี่ยว่าใครยังได้ยังหัวว่าเป็นเส้นมุดแบบนี้อันนี้เดี๋ยวจะเอาเส้นนี้มาเลยนะไอ้ลาบีเนี่ยเชียร์ได้ยังมาเอามีอย่างเช่นเราไอ้ที่ตั้งมันเลยตั้งที่อัลลอฮ์ดูอ่ะบุชีพี่ผู้กัสจูคนละบอกเนี่ยบุชีพี่ผู้เดี๋ยวจะเอาเช่าบ้านไหมที่มุ่ยอยู่เชียร์พี่ผู้
ชุดดอกกุหลาบเนี่ยตอนนี้ยายกูบอกซีเจงเกเรตุรกีนั่งยังเชื่อใจที่อาทิตย์เดือนธันวาคมกับบุญยงเวก้าตอนนี้เราได้พิจารณาตุรกีเดือนธันวาคมเลยมูเน่ปัตตาบีมูไลเชนเรตชุดดอกงายังสังเวียนเป็นนิดลูแต่สัญญาตันยงเนี่ยเป็นการเลยยงทุกเดือนเชนัยลายเอาจานาจาร์เรลุตียาบาร์เรชิน
มาสมมาเช่นกรณีเปลี่ยนเรื่องเสบียงชาวเหนือเดินไปเสียอามาเช่นเปลี่ยนเปลวามีอยู่ในเพม่ายังคันตั้มรอเอเน่ยามาตั้มรอรู้จักคู่ที่ไต้เป๋อเพียบว่าในยานเนตูไต้เป๋อจังทวีติงชาวเหนือเรศีเดียวกับเดริโกอากูนีเปโปเล่เข็คเข็คพินิวาเร่ทุกข์เดริโกอากูนีเปเม่ปราหิตจ้าเฟริโกลงยงเอเชนิจังเช่นเปลี่ยนสุยากันในกันตาไปเปลี่ยนทาราวะที่เชนเดริโกทั้งเชสัยวิโอเอเดรินทาวนั่งกงเอ็งอากูโลเดรินเปโปทาราวะเร่
จะให้ตำรวจเนี่ยยามตำรวจรู้จักชิมินเนี่ยเป็นวามยูเนี่ยเป็นมาไต้เป๋อเชื่อว่าเนี่ยตลอดเจ้าเจ้าลาบีเชื่อไปไหมแต่ในกรณีที่ดอกไต้เป๋อเป็นนั่นสวะเชื่อว่าเนี่ยเซลล์จะให้ตำรวจพิจารณาอย่างสิขันตุขากับเบียวว่าเลยที่จะมาล่าตรงยันในที่บริเวณเนาะไต้เป๋อว่าไอ้ที่กำลังสร้างสร้างมาตัวอันยาอยู่แต่ที่นี่ขนาดสุดเลยไต้เป๋อเป็นทางเส้นเลยตอนนี้มันก็มาตั้งแต่ตอนนี้ไอ้ที่มันเรียกเลยว่าไอ้ที่กำลังเรียกเนี่ยเ
ဒီမှာကျွန်တော်ကတော့ဒီနေဝါကြီးအောင်းနာမှာဖြစ်တာ။ဒါဒီတကာဝါကြီးအောင်းနာတော့အဲ့ဒီထဲမှာပြည့်စုံနေတယ်။ဒီကိစ္စကနေကတော့ဘာမှမတွေ့ခက်ကနေဒါဆိုအကျဆုံးများရပြ။နေဝါကြီးအောင်းနာပြည့်စုံမှာတော့သူတို့ကနေဆုံးတဲ့ပြည်လို့လည်းပြည့်စုံနေပြ။ဒီနေ့ကျနေကတော့ဒါဒီကိစ္စကရတာရှိတယ်။
လူဝင်ပါလာဆန်းကနေဒီကနေ့ဒီဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲတွင်ပလဲဝါမြို့နယ်ကတိရခန့်ရွာသား240ပါးဟာအိန္ဒိယနိုင်ငံမေဆိုရန်ပြည်နယ်ဘက်ကိုဆွဲပြေးသိမ်းရှောင်လေရသလိုတချို့ဆိုရင်ပလဲဝါမြို့နယ်ရှင်းလဝရွာဘက်မှာလူရေ340ခန့်ဆစ်ပြေးသိမ်းရှောင်လေရပါတယ်။ရှင်းလဝရွာဘက်မှာဆစ်ပြေးသိမ်းရှောင်လေရတဲ့သူတွေအတွက်လူမှုကူညီရေးဖွဲ့ကနေအကူအညီပေးဖို့ကြိုးစားပေ
ဒီကနေအာနာပိုင်ဖွဲ့တွေကလည်းရှင်းလင်းပွားရွာဘက်ကိုသွားခွင့်မပြုဘူးလို့ဝင်လက်ဖောင်ဒေးရှင်းထရိုက်တာခိုင်ကောင်းဆန်ကပြောပါတယ်။ဒီရှင်းလင်းပွားဆိုတဲ့ရောမှာဒုက္ခတွေတောင်းအနေနဲ့ရှင်းနေရောက်ရှိပါတယ်။အဲဒါဆိုချောက်ဖက်ကနေစပေါ်တော့ခမင်းတိုင်းကတွေပေါ့နော်။အဲဒီလူတွေကိုကျွန်တော်တို့ကိုယ်တိုင်ကြောင့်လူတွေဆိုပြီးတော့တော့ကြတာပေါ့အဲဒါကိုပထမတော့ဟိုမြို့နေကတော့ခွင့်ပြ
တော့တင်းကပုံမှုနဲ့တော့တွေ့ပါတယ်သူတို့ကလည်းတော့လို့တခုခုဖြစ်မကောက်ဘူးဒီမှာပဲလူခေကြပါဆိုပြီးတော့မှကျွန်တော်တို့တော့ပါတယ် အခုလိုဆက်ဆောင်ရသားတွေရှိတဲ့နေရာတွေကိုတိုက်ရိုက်ကူညီပေးတာမျိုးခုမပြုတာဟာလမ်းမဆက်တွေရေးနဲ့လုံခြုံရေးရကန့်သတ်ထားတာဖြစ်ကြောင်းရှင်းပြနေဆိုရဖွဲ့ဝင်လူမှုရေးဝန်ကြီးဥပောင်လုံးမင်းထံကဆိုပါတယ်
ပေါ်နေရကတော့တွိုင်းလာရဆက်ဆက်ရှိတယ်။ဘယ်ကြီးကြောင်းပဲရတယ်။ပြီးတော့လုံခြုံရရပေါ့နော်။အန်ဒရော့မြရတာပေါ့နော်။တခုခုဖြစ်နေအန်ဒရရှိတယ်။ကျွန်တော်တို့ကပလေးဝတ်မှာပဲစုထားပြီးတယ်။ကျွန်တော်တို့တလောက်ပေါ့နော်။ကျွန်တော်တို့တလောက်ဆန်အရင်ဆုံးထုတ်ပြလိုက်တယ်။နောက်လို့ရင်ထပ်ထုတ်ပြီးပေါ့အဲ့လို
လက်ရှိရှင်းလက်ဝဆစ်ပေးဆောင်တွေအတွက်အလူရှင်တွေနဲ့ချင်းမြင့်နယ်ဆိုရကလည်းအကူအညီပေးဆောင်နေတယ်လို့ချင်းမြင့်နယ်လူမှုရေးဝန်ကြီးကပြောပါတယ်။နိုဝင်ဘာလဇန်ကနေဒီကနေ့ထိချင်းမြင့်နယ်ပလေးဝတ်မြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေသလကြောကြာဖြစ်ပွားနေပြီမဲ့လည်းတပ်မတော်ဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။လာမယ့်ဇန်နဝါရီလကုန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလက်ခံ23ရာစုပြည်လုံးညီလက်ခံတတိယကျင်းကျင်းပသွားမှာဖြစ်ပေမဲ့လည်းရခိုင်ပြည်နယ်ချင်းပြည်နယ်ရှမ်းပြည်နယ်ကချင်းပြည်နယ်တွေမှာတိုင်းသာလက်နက်ကန်ဖွဲ့တွေနဲ့တပ်မတော်တို့ကြားစစ်ရေးသိမ်းမှန်နေစေဖြစ်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာခက်ခဲနေအောင်မဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
ချင်းပြည်နယ်ရင်းကတိုက်ပွဲတွေနဲ့စစ်ပေးဆောင်တွေရဲ့အခြေအနေကိုနိုင်ကွန်အိမ်ကသတင်းပေးပို့သွားတာပါခုတော့ငှက်ဖြားယောဂါတိုက်ဖြတ်ရေး WHO ရဲ့အစီရင်ခံစာသတင်းပဲဆက်ရအောင်ပါကဘာတဝါငှက်ဖြားယောဂါတိုက်ဖြတ်ရေးလုပ်ငန်းတွေမှာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းရရှိခဲ့တဲ့အောင်မြင်မှုတွေကိုဆုံးရှုံးရမယ့်အခြေအနေနဲ့ရင်ဆိုင်နေရကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကတတိပေးလိုက်ပါတယ်။ငှက်ဖြားယောဂါဖြစ်ပွားမှုတွေဟာနိုင်ငံအတော်များများမှာပြန်လည်မြင့်တက်လာနေကြောင်း WHO ရဲ့နှစ်ပတ်လည်အစီရင်ခံစာကနေဖော်ပြလိုက်တာပါ။ Henry Ridgway လှမ်းနှံမျိုးကနေပေးပို့ထားတဲ့သတင်းကိုတော့ဆက်ပြီးနားဆင်ရအောင်ပါရှင်။မဒစကာစီနီဂေါနဲ့ဇင်မာဝေနိုင်ငံတွေအပါအဝင်ငှက်ဖြားယောဂါအမြင့်ပြအောင်တိုက်ဖြတ်နိုင်မဲ့အလားအလာရှိနေတဲ့နိုင်ငံတွေရှိနေပေမဲ့တိုးတက်မှုတွေတက်နေတဲ့နိုင်ငံတွေရှိနေကြောင်း WHO ကနောက်ဆုံးထုတ်ပြန်လိုက်တဲ့အစည်းအဝေးကမှဖော်ပြထားပါတယ်။ရဝန္ဒါ၊နိုင်ဂျီးရီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွေအပါအဝင်အာဖရိကရှစ်နိုင်ငံမှာတော့ငှက်ဖြားယောဂါဖြစ်ပွားမှုနှုန်းဟာ20ရာခိုင်နှုန်းကျော်အထိတိုးလာခဲ့တာပါ။2016ခုနှစ်မှာရန်မုံငွေဒေါ်လာ 1.9 ဘီလီယံသာရှိခဲ့ကြောင်း2020ပြည့်နှစ်အတွက်လိုအပ်ချက်ရဲ့တဝက်တောင်မပြည့်ပဲဖြစ်နေပါတယ်။တချိန်တည်းမှာပဲငှက်ဖြားယောဂါကာကွယ်ရေးနဲ့ကုသရေးအတွက်အသုံးစိတ်ဟာလည်းယော့ကျလာနေပြီး2016ခုနှစ်မှာရန်မုံငွေဒေါ်လာ 1.9 ဘီလီယံသာရှိခဲ့တာကြောင့်2020ပြည့်နှစ်အတွက်လိုအပ်ချက်ရဲ့တဝက်တောင်မပြည့်ပဲဖြစ်နေပါတယ်။လန်ဒန်မြို့ကစေတူတည်ထနာတက္ကသိုလ်ပါမောက်ခဒေးဗစ်ကွန်ဝေးကအခုလိုမြင်ပါတယ
် That amount of funding internationally has plateaued possibly it's reached the realistic maximum and
နိုင်ငံတကာကပေးနေတဲ့ရန်ပုံငွေတွေဟာအမြင့်ဆုံးပမာဏကိုရောက်သွားပါပြီဒါလက်တွေ့ကျတဲ့အများဆုံးပမာဏကိုရောက်သွားတာလည်းဖြစ်နိုင်ပါတယ်သက်ဆိုင်ရာနိုင်ငံတွေမှာငှက်ဖြားယောဂါတိုက်ဖျက်ရေးရမုံငွေတွေထားရှိတည်ပါတယ်ဒါငှက်ဖြားတိုက်ဖျက်ရေးရှေ့ဆက်တွင်းမြင့်လှုပ်ဆောင်မှုအကောင်းဆုံးအခွင့်အလမ်းဖြစ်ပြီးဒီလောက်ရက်ကအဖို့တန်တဲ့ယင်းနှိမ့်နှံ့မှုလုပ်ငန်းဖြစ်တဲ့ဆိုတာသတိပြုမိလာဖို့ဖြစ်ပါတယ
်ဒီလိုအခြေအနေတွေကြောင့်အရင်တနေ့ကတည်းကဆိုင်ရင်2016ခုနှစ်မှာတည်ဆုံးမှုနှုန်းအနည်းငယ်ယော့ကျလာခဲ့ပြီး4,000,000ရှိခဲ့တဲ့အာဖရိကနိုင်ငံတွေမှာအထူးအနာဆုံးဖြစ်လာနိုင်ပါတယ်အရင်တုန်းကဆိုရင်ခဲ့ကြသလိုဒေတာရင်းငါငှက်ဖြားယောဂါပုံမှားတွေဟာဆေးရင်ပါမှုအဆင့်ထိကိုရောက်မလာသေးပါဘူးDavid Conway ကပဲအခုလိုဆက်ပြောပါတယ
် treatments within Africa they work very well there is resistance in Southeast Asia
Africa တိုက်ပင်းကလက်ရှိငှက်ဖြားယောဂါကုသရေးတွေဟာတိတ်ကိုထိရောက်ပါတယ်အရှိတောင်အရှာမှာတော့ဆေးရင်ပါနေတဲ့ငှက်ဖြားပိုးတွေပြန့်နှံ့သွားတာကြောင့်အနာဂတ်မှာပြဿနာတွေဖြစ်လာမယ့်အလားအလာတွေတွေ့နေရပါတယ်ပိုးသက်ဆေးတွေကိုခံနိုင်ရင်ရှိသွားတဲ့ခြင်းတွေပိုးပြီးတော့ပြန့်နှံ့သွားကြတာပါ
WHO ကတော့ငှက်ဖြားယောဂါကာကွယ်ရေးနည်းလမ်းတွေကိုတိုးတက်အောင်လုပ်ဖို့ဒါမကနည်းလမ်းတစ်တွေအတွက်ရှင်နီမြုံနံဆောင်ရွက်ဖို့လည်းတိုက်တွန်းနေတာပ
ါ More research is needed to develop an effective malaria vaccine that could
ငှက်ဖြားယောဂါများပြားကူးစက်ခံနေရတဲ့လူမျိုးရဲ့အားလုံးအတွက်ထိရောက်မှုရှိတဲ့ငှက်ဖြားယောဂါကာကွယ်ဆေးထုတ်လုပ်ဖို့သုတေသနတွေပို့လုပ်ဖို့လိုပါတယ်နောက်တစ်ချက်ကငှက်ဖြားယောဂါတိုက်ဖျက်ရေးအတွက်ချပေးထားတဲ့ရမုံငွေတွေကိုမသုံးစွဲတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ
်ငှက်ဖြားယောဂါကာကွယ်ဆေးအတော်များများကိုအပြည့်အဝမထုတ်လုပ်နိုင်ကြသေးပါဘူးလာမနစ်ကဆလိုကင်ညာ၊ဂါနာနဲ့မလာဝီနိုင်ငံတွေမှာတော့ WHO က RDSS ငှက်ဖြားယောဂါကာကွယ်ဆေးစမ်းသပ်မှုကြီးတစ်ခုပြုလုပ်ဖို့ရှိနေပါတယ်။ဒါပေမဲ့လည်းငှက်ဖြားယောဂါကိုကမ္ဘာတစ်ဝန်းလုံးသတိထားဖို့နောက်ဆုံးအစီရင်ခံစာမှာသတိပေးထားပါတယ်။ငှက်ဖြားယောဂါကာကွယ်ရေးနည်းလမ်းတွေကိုတိုးတက်အောင်လုပ်ဖို့လည်းမကနည်းလမ်းတစ်တွေအတွက်ရင်းနှီးမြှုပ်နှံဆောင်မှုတွေရမရှိဘူးဆိုရင်တော့လက်ရှိရထားတဲ့တိုးတက်မှုတွေအလဟတာဖြစ်သွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ တိုင်းဒို24 25နဲ့32တို့ကနေထိုင်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်ရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ4ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်သတင်းလောအစီအစဉ်တွေအပြင်ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုလည်းနှာစင်ကြဖို့ရှိပါတယ်။ဒါအပြင်နောက်ထပ်တင်ဆက်ပေးတော့မယ့်သူယုံကြည်ရာအစီအစဉ်မှာကြားဝရဖို့ရှိတာကတော့
အနာဂတ်ရဲ့ကလေးငယ်တွေကိုပြုစုပြောထားရင်းနဲ့သူတို့ရှင်သန်သွားမယ့်နိုင်ငံကိုလည်းမိခင်တွေမှာရှိရစွာအားနဲ့ပြုစု
အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်အလို့လောက်ကိုင်းနေတဲ့နန်အင်းအီမွန်ကသူယုံကြည်ရာကိုနောက်ပိုင်းမှာအပြေဆုံးပြောပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ပြည်ခဲ့တဲ့အပတ်စီးပွားရေးကဏ္ဍမှာ NLD အစိုးရလက်ထက်တွင်စီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတာလုပ်ငန်းရှင်တွေနဲ့လူထုအကြားမှာလည်းလက်ရှိစီးပွားရေးလုပ်ငန်းစားတောက်လို့မကောင်းဘူးဆိုတဲ့ပြောဆိုမှုတွေထွက်နေတာတွေဟာငွေတိုးနှုန်းနဲ့ဆက်စပ်နေတဲ့အကြောင်းတင်ပြပေးခဲ့ပြီးဖြစ်ပါတယ်။အခုသတင်းပတ်မှာတော့လက်ရှိအစိုးရအနေနဲ့တိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဘယ်ကဏ္ဍတွေကိုပြင်မှတ်ထားမြင့်တင်လှုပ်ဆောင်မလဲဆိုတဲ့အကြောင်းစာရေးဆရာဒေါက်တာတင်မောင်တန်းကိုမေးမြန်းပြီးတော့အပိုင်းနှစ်အဖြစ်နဲ့ကိုစော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့စီးပွားရေး policy တွေဟာဟိုးအရင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်ကစလို့နောက်ပိုင်းတက်လာတဲ့စစ်အစိုးရအဆက်ဆက်နဲ့အခုဒီမိုကရေစီစနစ်ကိုတဖြည်းဖြည်းပြောင်းလဲလာနေတဲ့အထိလယ်ယာစိုက်ပျိုးရေးကိုအခြေခံပြီးစက်မှုကဏ္ဍကိုဦးတည်သွားမယ်ဆိုတဲ့စီးပွားရေး policy တွေကိုချမှတ်ဆောင်ရွက်ခဲ့တဲ့အကြောင်းစာရေးဆရာဒေါက်တာတင်မောင်တန်းကပြောပါတယ
်မြန်မာပြည်ကစင်ဆိုင်ပြောခဲ့တာကလယ်ယာစိုက်ပျိုးစီးပွားရေးကိုအခြေခံပြီးစက်မှုလက်မှုလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးကိုနဲ့သွားမယ်ဆိုတဲ့ဟာကဟိုးဆိုရှယ်လစ်ခနစ်ကကြားလာတာအခုဒီဘက်ခေတ္တကြီးလာအဲ့ဒီထဲမှာတိကျကျဘယ်စီးပွားရေးလုပ်ငန်းဘယ်ကန္တကိုရေရိုအနေနဲ့တက်အောင်ကလလအနေနဲ့ဘယ်ဟာကိုအားပြုပြီးတော့သွားမယ်ဆိုတော့ဒီပြောဆိုချက်မျိုးစဉ်းစားချက်မျိုးကိုတွေ့ရခဲ့တယ်ပေါ့နော်တွေ့ရခဲ့တဲ့အခါဒါဒုတိယအကြောင်းတစ်ခုရှိတယ်အဲ့ဒီခါမှာဘာသွားတွေ့ရလဲဆိုတော့မဟာဗျူဟာယပြည်ပြင်မပြည်ပြင်တဲ့အခါမှာပြားနေတာကိုသွားတွေ့ရတယ်အသေးစားလက်စားစီးပွားရေးလုပ်ငန်းတွေကိုတိန့်တထောင်ချင်းတယ်လို့ဆိုရဲဟာပေါ့ဒါဘာလို့ပြလဲဆိုရင်ဥမာဒီတိန့်တထောင်ကဘယ်ခန္ဓာကိုတိုးတက်အောင်လုပ်ဖို့အတွက်ဆိုတာပြည်ပြင်းမရှိတာကိုပြနေလို့ဖြစ်နေတယ
်စီးပွားရေးဖွံ့ဖြိုးမှုကိုဥတည်စေတဲ့စီမံကိန်းကိုချမှတ်ပြီးလုပ်ငန်းရှင်တွေကိုအစိုးရကငွေချပေးနေပေမဲ့အဲ့ဒီလိုမူဝါဒတွေချမှတ်ဆောင်ရွက်မှုမှာလွဲချော်မှုတွေရှိနေတာကိုလည်းဒေါက်တာတင်မောင်တန်းကအခုလိုဥပမာပေးပြီးရှင်းပြပါတယ
်ချိလိုက်တဲ့ပတ်စံကိုရတဲ့မိတ်ဆွေတယောက်ရှိတယ်မတူကသူပြောပြတယ်သူကမလုပ်လဲဆိုရင်တူရစ်ဇင်ဆက်တာမှာသူကဒီဟိုတယ်တွေကလက်ရှိတွေကိုလျှော်တယ်ပေါ့လျှော်ဖို့အတွက်သူကဒီအဝိစ်လျှော်စက်ဒီဒူဘီလုပ်ငန်းလုပ်တယ်ပေါ့အဲ့ဒီအတွက်သူကမီးစက်ဝယ်ဖို့ဝယ်ရတယ်မီးစက်အတွက်သူကပတ်စံချထားရတယ်အဲ့ဒီအတွက်သူကအစိုးရချိမယ်ဆိုတော့အစိုးရပတ်စံကိုယူလိုက်တဲ့အတွက်ကြောင့်သူကအတိုးတော်လွတ်သွားတယ်ငါးနှစ်အတွက်အတိုးပေးကြမလို့ဒါပေမဲ့သူကဘာအတွက်သူချိတဲ့ငွေကဘာအတွက်သုံးတာဆိုဖျက်စစ်အတွက်သုံးတာဖြစ်မီးမရတဲ့အတွက်ကြောင့်မီးမသေးကြတဲ့အတွက်ကြောင့်မီးကိုသုံးတာဖြစ်နေတယ်။ကောင်းပြီ။မဟာဗျူဟာယဆိုတာပြောတာကတစ်ခုလုံးကိုစဉ်းစားမယ်ဆိုရင်ကောင်းပြီ။တိုင်းပြည်ရဲ့စီးပွားရေးမှာဘယ်ကဏ္ဍကပတ်စံရနိုင်ဆုံးလဲ။ဘယ်ကဏ္ဍကအဝင်ဝင်အများဆုံးလဲပေါ့။ဒီလိုစဉ်းစားတာမျိုး။အဲ့တော့ဘယ်ကဏ္ဍကိုအဖြစ်ဖို့လုပ်မလဲဆိုတာစဉ်းစားတာမျိုးကိုပြောတာပေါ့နော်
။အစိုးရအနေနဲ့တိုင်းပြည်စီးပွားဖွံ့ဖြိုးမှုကိုတိုက်ရိုက်ဖြစ်ထွန်းစေမဲ့တိကျတဲ့ကဏ္ဍတွေကိုရွေးချယ်ပြီးတစ်ခုချင်းစီအလိုက်မဟာဗျူဟာချဆောင်ရွက်မယ်ဆိုရင်ပိုပြီးအလုပ်ဖြစ်နိုင်တယ်လို့ဆိုပါတယ်။
မအားဖြင့်အစိုးရကဒါတို့ဒီကာလ9နှစ်နဲ့10နှစ်အတွင်းထဲမှာဖိလိုက်မယ်တူရစ်ဇင်စီးပွားလုပ်ငန်းကြီးကိုဖိလိုက်မယ်အဲ့ဒီကာလလက်အနေနဲ့9နှစ်အတွင်းထဲမှာတူရစ်ဇင်လုပ်ငန်းကိုဖိလိုက်ပြီးကာလလက်အနေနဲ့ဆက်မှုလက်မှုလုပ်ငန်းတွေကိုထားမယ်လေယာစိုက်ပျိုးရေးကတော့ပုံမှန်လုပ်ငန်းအနေနဲ့စိုက်ပျိုးရေးနဲ့ဆက်မှုလုပ်ငန်းကိုကာလလက်အနေနဲ့ထားမယ်ဆိုတော့ရွေးတယ်ဘာပြောမျိုးချတယ်ဆိုလို့ရှိရင်တူရစ်ဇင်လုပ်ငန်းကိုဟုတ်သားမယ်ဆိုရင်သူဒီတူရစ်ဇင်လုပ်ငန်းရှိတဲ့ AVA စီကိုအရင်ဆုံးပထမဆုံးအဓိကထားဖို့လိုလာတယ်ရန်ကုန်မန္တလေးတောင်ကြီးပေါ့အင်းလေးပေါ့ဒါလက်ရှိသွားနေတဲ့နေရာ အဲ့ဒီနေရာတွေမှာလျှက်စစ်ကြီးမပြတ်ရဘူးအဲ့ဒီနေရာတွေမှာရေကအောက်ဆုံးရရနိုင်ရမယ်တက်ပေါ်တယ်ကအဲ့ဒီနေရာတွေမှာအင်တာနက်ကောင်းရမယ်နော်ဆိုတော့မဟာဗျူဟာနဲ့ပြောညီတဲ့လုပ်ငန်းတွေကလိုက်လာမယ်ဆိုရင်စောစောကပြောနေတဲ့ဒီဝိုင်းလုပ်ငန်းရှင်မီးစက်အမကမီးကိုအမခံတဲ့အထိနိုင်ငံတကာအစနန်းအထိပြောင်းလုပ်လိုက်မယ်ဆိုရင်စောစောကမီးစက်ကိုဝယ်ဖို့မလို့ဆိုလိုတာကဒီကဏ္
ဒီနေ့ကျွန်တော်တို့ကလည်းနိုင်ငံတကာနဲ့ရှင်းနေအောင်ကိုဘက်ကဘေကန်နာတွေကိုဦးစားပေးဆောင်ရွက်မယ်ဆိုတဲ့လက်တွေ့ကြတဲ့မူဝါဒတွေရှိဖို့လိုအပ်တယ်လို့ဆိုပါတယ်။
အဲ့လုပ်ငန်းတစ်ခုသူများနဲ့ရှင်းနေအောင်လုပ်ဖို့ဆိုလို့ရှိရင်အွန်လိုင်းတဲ့ဟာဘယ်နေရာမှာအပြစ်ပေါ်လုပ်မလဲဆိုတဲ့ဟာလိုအပ်တယ်။ဥပမာအဖြစ်ဗန်ဒိုင်းဝင်ကြီးကပြောသွားတယ်။ခင်ဗျားတို့ကတခြားနိုင်ငံနေနဲ့ရှင်းနေအောင်စက်ယုံတွေထူထောင်မှုလိုတယ်။ကျွန်တော်တို့ကအင်ပို့တွေကြီးပဲအားကိုးနေရတယ်။ဟုတ်ပြီ။အင်ပို့တွေအားကိုးနေရင်အင်ပို့တွေမှာကိန်းဂဏန်းရှိသလား။ဘယ long hunch in the Temanga, Mimi Yahu, a genie Mishu, Mimi Shibu, Diari Mahama Pilevu. But he let Kaja or Kunalu dance and Musa, Machina at the Kuba Balas, or Mahavi at the Kuloma, Mashi, Ulos Tin, Guaro Tine. Mahavi on a Sunday Lade, Losom Jedia Machida, a Tritamulu, Janaka Kahomia, Umahi, Malopuro Mabu, so I low needed. Umahi, let's see a budget good delight, and a Satyakano Shida, Baja the Kulu and a Satyakano, and yes, yet don't have it. Tame era you go, the Gilong of Chantala Messu, Beniama, Siwaya, Lopila on tea, a Chilane. Benianima people, Lobele, no, Bekanaga, Bed, Sigo, Tolo Dow, Guamale, Dilo Senabulo, Man, Edilo Senna Genua Machibu.
Budget in Yaji don't send a bee. Siwaye Pumyomugo, Togumupube, a Loma Pite, Simangemu, Shinide, Suragule, Doctor Demontanga, Topiavare.
Lay us, I do in my solution. The good agriculture practice of Biore, Siwaye Lobum Kaimongani, Suragado, Muaran in a sea. Dami, that you see, short chabo, do it. ตะควงงาย่างหมดตะญูเรดีมาเนปีโดมาเวท่าๆเดยังมาเวท่าๆเดจันเนลูกดิเวกะนี่ตะจึ้งปิสซีโหลุบพุตะกากวอลิตี้โหลุบพุตะเบเนี่ยมาอ่ะทอดบําจิเดอะซีซั่นแล้วไม่ใช่หูลุบถ่าตาแล้วไม่ใช่หูบัดเจ็ตแล้วไม่ใช่ขึ้นนี่ดาล่ะเออเอากูซื้อมาหมดตะคูโลมาไม่ใช่เดขาจ้ะรอปะสันนี่โหต้องนี่ต้องเนาะเพี้ยนเนาะเพี้ยนไล่เดดังแม้ซีวายเอ้อ่ะจูเตี่ยวเดซีวายเอ้อ่ะโหวนลาเดงวยแล้วปั้มหมูมิวอ่ะขึ้นมะล่ะเ
ဒီကနေ့ကငွေလည်းပတ်မှုကတော့ရှိနေတယ်စီးပွားရေးရမှာဖြစ်လာပေါ့နော်ရှင်းသတင်းပါမှာတော့အစိုးရရဲ့စီးပွားရေးဆိုင်ရာမဟာဗျူဟာတွေနဲ့တက်ဆိုင်တဲ့အပိုင်း၃ကိုဆက်လက်တင်ပြပေးတော့ပါမယ်ရှင်
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီစီစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းစီစဉ်နိုင်မှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်စီစဉ်မှာပါအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါရှင်
အနာရ NLD ပါတီနဲ့တရုတ်ကွန်မြူနတီပါတီကြားပူးပေါင်းဆောင်ရွက်မှုတွေဆက်ဆံမှုတွေပိုပြီးတော့တိုးမြင့်မှုဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့တရုတ်နိုင်ငံခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းပင်ကတိုက်တွန်းခဲ့ပါတယ်။အင်းဒီချင်းအနာရပါတီနှစ်ခုကြားဆက်ဆံရေးပိုပြီးတော့ကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့ပဲတရုတ်မြန်မာဆက်ဆံရေးအတွက်လည်း
ဒီကြောင့်ကိုလာမယ့်အင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့သတင်းတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပထားမယ်ဆိုရင်တဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပထားလို့
်းကြောင်းမဲ့တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
PO American အတန်းရဲ့တရိုက်လေးလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်မှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်မနေ့ပြန်အင်္ဂါနေ့ည9နာရီတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်ခုတော့သတင်းဗတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ရီပြောသမျှအစီအစဉ်ရဲ့အလဲပါ Facebook လို social media တွေကိုအသုံးပြုသလို website တွေဟာလည်းအသုံးပြုသူတွေအတွက်အကျိုးဖြစ်အတုံးသေးတဲ့အကြောင်းဒီသတင်းပတ် blogger တွေပြောသမျှအစီအစဉ်မှာကိုကျော်ကျော်သိန်းကမခင်ဖြူတွေနဲ့အတူတင်ပြထားပါတယ်ရှင်
ဒီနေ့နပကအစီအစဉ်မှာဆိုရှယ်မီဒီယာဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေကြောင်းကျွန်တော်တို့ပြောကြတော့ငါ market view တွေက Facebook ကနေတင်အစနာတွေကိုလိုက်ကြည့်လေရှိတယ်လို့ပြောခဲ့ဘူးလေနော်ဆိုတော့တကယ် website ကြီးတွေကိုတိတ်မကြည့်တော့တဲ့သဘောလားဗျအ
ဲ့လိုတော့ပဲဟုတ်ပါမလဲရှင်ဆိုရှယ်မီဒီယာမှာကတင်အစနာလေးလောက်ပဲရတာဆိုတော့တခြားချက်လက်တွေအတွက် website တွေကိုပဲအဓိကထားပြီးတော့ကြည့်ရတာပါဒါပြင်အကြောင်းအရာတစ်ခုကိုအသေးစိတ်သိချင်ရင်လည်း website တွေမှာပဲကြည့်ရတယ်လို့တခြားဆက်ဆက်အကြောင်းအရာအချက်လက်တွေကိုလည်း website ပေါ်မှာပဲရှာလို့ရတာလေဆိုတော့ website တွေကိုဘလို့မှလက်လွတ်လို့မရပါဘူ
းအင်းကျွန်တော်လည်းအဲ့ဒါကိုပဲစဉ်းစားနေတာအခုမြန်မာပြည်မှာ internet ကိုလူတွေအားလုံးကြကြပြန့်ပြန့်သုံးလို့ရလာပြီးတဲ့နောက်ပိုင်းမှာ Facebook လို social media ကိုပဲအများဆုံးသုံးနေကြတာတွေ့ရတယ် internet သုံးတဲ့လူအများစုက website တွေကိုတိတ်မသုံးကြဘူးဗျတခုရှိတာကတော့အခု market view တွေပြောသလိုwebsite ကိုကြည့်ရရဲ့အားသာချက်တွေကိုတိကျမသိကြတာကြောင့်လည်းဖြစ်မယ်လို့ကျွန်တော်ထင်တာပဲ
နောက်တစ်ချက်ရှိနိုင်တာကလည်း internet မြန်နှုန်းဖြစ်မယ်လို့ထင်တယ်မြန်မာပြည် internet ဆက်သွယ်ရေးကစတာသိမကြသေးဘူးဆိုတော့အမြန်နှုန်းကနေရာတိုင်းမှာတသမတ်တည်းမဟုတ်သေးတယ်လို့မျိုးကြီးပြကြီးတွေမှာတော့အမြန်နှုန်းကောင်းကောင်းရှိရလားမသိဘူးလေဒါပေမဲ့အရင်တုန်းကထက်တော့အမြန်နှုန်းပိုကောင်းလာနေတာသိကြပါတယ်နောက်တစ်ခုကလည်း website တွေကိုဖွင့်ရတာက Facebook ကိုသုံးရတာထက်အချိန်ပိုပေးရတော့ငွေပိုကုန်ကြကြောင့်လည်းဖြစ်နိုင်တာပါပဲ
ဟုတ်ပါတယ် Facebook ကိုဖွင့်တာကြည့်တာမှကြာတဲ့ download upload အချိန်က website တွေကိုဖွင့်ရတာကြည့်ရတာမှကြာတဲ့အချိန်တက်တော့ပိုနေတာသိကြပါတယ်အချိန်ပိုယူရတာနဲ့အမျှကိုယ့်ရဲ့ internet ဖိုးလို့ခေါ်နေကြတဲ့ data service အတွက်ပေးရတဲ့ငွေကပိုများသွားတာပဲလေဒီတော့ငွေပိုကုန်တာမျိုးမကြိုက်ကြတာကြောင့်လည်း website တွေကိုအသုံးနေတာကအကြောင်းတစ်ခုပါမှာပါပဲ
Internet အမြန်နှုန်းကလည်းအတော်လေးပိုပြီးတော့ကောင်းလာမယ်။ website တွေကလည်းဖွင့်ဖို့အချိန်ကိုပိုနေအောင်လုပ်ကြမယ်ဆိုရင်တော့ website တွေကိုလူတွေပိုသုံးလာကြမှာပါ။ဘာဖြစ်လဲဆိုတော့ website တွေမှာကဒီ Facebook လို social media တွေမှာမရနိုင်တဲ့ဒါမှမဟုတ်ရင်လည်းရဖို့ခက်ခဲတဲ့အချက်လက်တွေအများကြီးရှိနေတာလေ။ဒီချက်ကိုလည်းသုံးစွဲသူတွေပိုသိဖို့လိုမယ်ထင်တယ
်။အကြောင်းအရာတစ်ခုကိုအသေးစိတ်လေ့လာခြင်းနဲ့သိခြင်းနဲ့ဆိုရင်တော့ social media တွေကနေရတဲ့အချက်လက်တွေကလုံလောက်မှမဟုတ်တလို့ခုနပြောခဲ့တယ်လို့လူကျင်တာတိကျင်တာကိုရှာဖွေရတာလေတိတ်ကြီးအဆင်မပြေလှပါဘူး website တွေကတော့အဲ့လိုရှာဖွေဖို့အတွက်ကိုပဲအဆင်ပြေအောင်လုပ်ပေးထားကြတာပါလူတွေ website ကိုကြည့်ကြတဲ့အဓိကရည်ရွယ်ချက်ကသတင်းအချက်လက်ရှာဖို့မဟုတ်လား
အခုလိုမျိုး digital ခေတ်မှာတိကျင်တာအကုန်လုံးကို online ပေါ်မှာအလွယ်တကူရှာလို့ရနေတာပါပဲကျမတို့တခုခုတိကျင်လို့ Google လို့ search engine တခုခုမှာရိုက်ထည့်ပြီးရှာလိုက်ရင်ကိုရှာတဲ့အချက်လက်ကိုပေးနိုင်တဲ့ website တွေတန်းစီပေါ်လာတာပဲလေဒီထဲမှာ Facebook လို social media တွေမပါဘူးရှင
်။ဒါကြောင့်လဲ online နည်းပညာနဲ့ပတ်သက်ပြီးကျွမ်းကျင်သူတွေက social media ကိုဈေးွက်ထိုးဖောက်ရင်းနဲ့ချက်ထွင်ရေးကိရိယာလိုအသုံးပြုပြီး website ကိုတော့အသေးစိတ်သတင်းအချက်အလက်တွေပေးဖို့ရည်ရွယ်ချက်နဲ့သုံးဖို့အကြံပေးကြတာပါ။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာ digital ကဝေးဆိုတဲ့ online marketing company ကိုတည်ထောင်ပြီး online ကနေဈေးွက်ထိုးဖောက်တဲ့ဝန်ဆောင်မှုပေးနေသူ Matt Sandy စိန်သိန်းနဲ့တွေ့ဆုံမေးမြန်းခဲ့ခြင်းတုန်းကသူပြောခဲ့တာလေးတခုပြန်ပြီးမျှဝေခြင်းပါတယ်။သူက Facebook အစား website ကိုပိုသုံးမှုတိုက်တွန်းထားတာပါ
။ဒီစနီကပိုပြီးအားပေးတာက Google ကိုသုံးတာရော website ကိုသုံးတာရောပိုအားပေးတယ်။တခုခုရှာမယ်ဆိုလို့ရှိရင် Facebook ပေါ်မှာသွားရှာမယ်စာဒီဘက်ကနေသုံးမယ်ဆိုလို့ရှိရင်ဟိုအကွယ် search ဖို့ဖြစ်တာပေါ့နော်ရှာဖွင့်နိုင်တဲ့ဟာမျိုးဖြစ်တယ်။ website ကို information တွေ website မှာတင်လာရဆိုလို့ရှိရင်ကိုပဲချင်းသွားရှာရှာရတယ်။ဒါပေမဲ့ကိုအဲ့ Facebook ပေါ် information ကိုဘယ်လိုသွားပြန်ရှာမလဲ timeline ရာနဲ့အများကြီးပြန်ရှာမယ်။categories လည်းမရှိဘူ
း
။ဒါပေမဲ့ Facebook ကသူ့ဘက်က feature တွေပြောင်းလာမယ်ဆိုရင်ပေါ့ထားပါတော့ဒါသူက website လိုပုံစံမျိုးတွေလုပ်လာမယ်ထားပါတော့ဒီကိုယ်နေတဲ့ categories တွေခွဲလို့ရလာမယ်ဆိုလို့ရှိရင်တော့ဒီ market က Facebook market ကြီးကတော့ကျန်ခဲ့မယ်ပေါ့နော်။ဒါပေမဲ့ digital marketing အနေနဲ့ပြောမယ်ဆိုလို့ရှိရင် service ကိုပေးနေတဲ့company တွေကလည်းဒီ Google ဘက်ကိုလှည့်ကြည့်တဲ့လို့ထင်တယ်ပေါ့နော်။ဒါကရေရှည်ခံမဲ့ဟို sustainable ဖြစ်မဲ့ပုံစံမျိုးသွားမှာပါရှင့်။
အဲ့ဒါကတော့ digital ကဝေးဖန်တီးရှင်တွေကတူဦးဖြစ်တဲ့ Matt Sandy စိန်သိန်းရဲ့အကြံပေးချက်ပါပဲ။
သူပြောချတာစိတ်ကိုကြိုးကြောင်းစီလျော်ပါတယ်။ online ကိုတုံးတဲ့သူတွေအနေနဲ့ရောအဖွဲ့အစည်းစီးပွားရေးလုပ်ငန်း media စသည်အပြင်လုပ်တဲ့လူတွေပါစိတ်ကိုတည်ထားတဲ့အချက်ပါ။ internet online လို့ပြောရင် facebook တင်မဟုတ်ပဲတခြားအသုံးပြုနည်းတွေလည်းအများကြီးရှိသေးတယ်ဆိုတာကိုလူတွေသတိပြုမိဖို့စိတ်လိုပါတယ်။တခါတခါကျတော့ facebook ရှိရင်ပြီးတာပဲ website မလိုပါဘူး website ကလေးတာပေါ့စသည်အပြင်ပြောကြတာတွေကိုကြားထားရဘူးရဲ့ရှင့်။
Facebook လို့ social media ကိုလူသန်းပေါင်းများစွာသုံးနေကြတာဆိုတော့ social media ကနေထိုးပေါက်ရမှာကလည်းအသေးချပါဒါပေမဲ့အဲ့ဒီမှာရင်ရက်မနေပဲ website ကိုလည်းစနစ်တကျလုပ်ထားသင့်ပါတယ် social media ဆိုတာကကိုယ့်ကိုယ်ပိုင်မဟုတ်ပါဘူးသူတို့ပေးထားသလောက်မှာပဲကိုယ်ကလုပ်ရတာပါ website ဆိုတာကတော့ကိုယ့်အပိုင်ဖြစ်တဲ့အတွက်ကိုယ်စိတ်ကြိုက်ဖန်တီးယူလို့ရပါတယ်ဒါအပြင် social media မှာမရနိုင်တဲ့အကျိုးကျေးဇူးတွေအားသာချက်တွေလည်းအများကြီးရှိပါတယ
်အမှန်ပေါ့ရှင်အဲ့ဒီအကျိုးကျေးဇူးတွေထဲမှာကိုယ်လုပ်ငန်းကိုကြွညာဖို့ကုန်ကျစရိတ်နဲ့တာကိုယ်ဝန်ဆောင်မှုထုတ်ကုန်ပစ္စည်းစတာတွေနဲ့ပတ်သက်ပြီးတော့အသေးစိတ်ကြေညာနိုင်တာကိုယ့်ဖောက်သည်တွေပရိသတ်တွေအနေနဲ့သူတို့သိချင်တာကိုမေးနေစရာမလိုပဲ website ပေါ်မှာအလွယ်တကူရှာဖွေနိုင်တာအဲ့ဒီကနေသုံးဆွဲသူတွေနဲ့ကိုယ်နဲ့အခြားမှာပိုးပြီးတော့ကောင်းမှုနဲ့ဆက်ဆံရေးတည်ဆောက်နိုင်တာလို့အကျိုးကျေးဇူးတွေလည်းပါပါတယ
်လုပ်ငန်းရှင်တွေအနေနဲ့ website ကနေအဲ့ဒီလိုအကျိုးကျေးဇူးတွေရတယ်လို့သုံးဆွဲသူတွေအတွက်လည်းအလားတူအကျိုးကျေးဇူးတွေရတာပါပဲအဲ့ဒီအထက်မှာအဓိကအကျဆုံးကတော့social media ပေါ်မှာအချက်လက်ရှာဖွေရတာတဲ့ website ပေါ်မှာရှာရတာကပိုပြီးလွယ်ကူအဆင်ပြေတာရယ်ပိုပြီးပြည့်စုံတဲ့အချက်လက်တွေကိုရနိုင်တာရယ်ပ
ါသတင်းနဲ့ပတ်သက်တဲ့ဆိုရင်လေ social media မှာကအကြောင်းအရာတစ်ခုနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုပဲဖတ်လို့ရပြီးတော့ website ပေါ်မှာဆိုရင်တော့အဲ့ဒီသတင်းနဲ့ဆက်ဆက်ပြီးအရင်ကရှိထားမှုတဲ့တခြားသတင်းတွေသရုပ်ပေါ်ရှင်းလင်းချက်တွေအပါအဝင်အများကြီးကိုရနိုင်ပါတယ
် internet ဆက်သွယ်ရေးကိုအဆင်ပြေပြေအသုံးပြုလာနိုင်ပြီဖြစ်တဲ့ဒီနေ့လိုခင်ဗျို့မှာonline ဤပညာကိုအထူးရောက်ဆုံးအသုံးပြုပြီးတော့ကိုယ့်အတွက်အကျိုးကျေးဇူးများနိုင်တဲ့များများရယူကြပါလို့အကြံပေးတိုက်တွန်းလိုက်ရပါတယ်ခင်ဗျာ
Facebook လို social media တွေလိုပဲ website တွေဟာလည်းအသုံးပြုသူတွေအတွက်အကျိုးဖြစ်အသုံးတည်တဲ့အကြောင်းကိုကြကြတိုင်းကမှခင်ဖြူရနဲ့အတူ blogger တွေပြောသမျှအစီအစဉ်မှာတင်ဆက်သွားတာဖြစ်ပါတယ်ရှင်ဒီပညာနဲ့ပတ်သက်လို့ကမ္ဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစီတင်ပါရှင
် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ရဲ့အလဲပါအမှုပညာလောကနဲ့ကမ္ဘာတလွှာထင်ရှားကျော်ကြားသူတွေရဲ့သတင်းတူတူတူတူတွေကိုမအီးသနာကျော်ကစူးစီးပြီးတော့တက်တန်ရောင်သတင်းလွှာကဏ္ဍမှာတင်ဆက်ထားပါတယ်ရှင်
ပြည့်ရရှင်ပေါ်ပါကြပါစေဒီမဲ့တက်တန်ရောင်သတင်းလောက်မှာတော့အမေရိကန်ရုပ်ရှင်နဲ့နေမီနဲ့ဆေးဆက်လိုက်တဲ့ဗြိတိသတော်ဝင်နေတာဟယ်ရီပြီးတော့ဗြိတိသတော်ဝင်မိသားစုရဲ့ပြောင်းလဲလာတဲ့သဘောထားဒီလိုမျိုးကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတွေကိုပြောပြပေးသွားပါမယ်ဗြိတိန်အရှေ့ဆန်မင်းသားချားလ်စ်နဲ့ကွယ်လွန်သူဝေလာမင်းသမီးဒိုင်ယာနာတို့ရဲ့တောင်းငယ်မင်းသားဟယ်ရီဟာအမေရိကန်ရုပ်ရှင်နဲ့နေမီမေဂန်မာကယ်နဲ့ဆေးဆက်လိုက်ပါပြီသူရဲ့မင်္ဂလာပွဲကို၈နှစ်နွေဦးမှာကျင်းပမယ်လို့သူ့ရဲ့ဖခင်ကြီးတော်ချားလ်စ်ကပြီးခဲ့တဲ့တနင်္လာနေ့မှာကြေညာသွားပါတယ်။လောလောဆယ်မှာဗြိတိသျှအထင်းနဲ့အယိုက်အယာဆက်ခံရမယ့်သူနေရာမှာပြည်စမောင်းမြောက်နေရာမှာရှိတဲ့အသက်33နှစ်အရွယ်မင်းသားဟယ်ရီဟာသူ့ထက်3နှစ်ကြီးတဲ့အမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်နဲ့တွေ့နေကြတာဖြစ်ပြီးတော့သူတို့နှစ်ဦးကြိုက်နေကြတယ်ဆိုတဲ့အကြောင်းတလောကပဲတရားဝင်ထုတ်ဖော်သွားတာဖြစ်ပါတယ်။မင်းသားချားလ်စ်ရဲ့ကြေညာချက်ထဲမှာတော့မင်းသားဟယ်ရီဟာဒီမင်္ဂလာကိစ္စအကြောင်းဘွားတော်ဖြစ်သူဘုရင်မကြီးအလစ်ဇဘက်နဲ့မိသားစုဝင်တွေကိုပြောပြပေးပါပြီ။ပြီးတော့မင်းကလေးရဲ့မိဘတွေကိုလည်းအကြောင်းကြားထားပြီးတော့ဟိုမိဘတွေဘက်ကလည်းသဘောတူပါတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့နှစ်ဦးဟာတငယ်ချင်းတွေမိတ်ဆက်ပေးမှုနဲ့2016ဇူလိုင်လမှာပါတီပွဲတစ်ခုမှာမတော်တဆတွေ့ခဲ့ကြတာပါ။အဲ့နောက်မှာတော့သူတို့နှစ်ယောက်စပြီးတော့ချိန်ပြီးတော့တွေ့ပြခဲ့ကြပါတယ်။အဲ့နောက်လာပိုင်းပြင်မှာပဲသူတို့နှစ်ယောက်အကြောင်းမီဒီယာကတည်သွားပြီးတော့အဲ့ဒီအကြောင်းလိုက်ပြီးတော့စုံစမ်းနေလို့သူရဲ့ချစ်သူရဲ့ပုဂ္ဂလိကအခွင့်အရေးကိုမချိုးဖောက်ပါနဲ့ဆိုပြီးတော့မင်းသားဟယ်ရီကသတိပေးစာထုတ်ခဲ့ပါတယ်။ဒါမှမဟုတ်တကယ်တမ်းတော့ပြီးခဲ့တဲ့စက်တင်ဘာလကမှကနေဒါမှာလုပ်တဲ့အားကစားပွဲတစ်ခုကိုသူ့ကောင်မလေးကိုခေါ်လာပြီးတော့လူရှိမှတရားဝင်ပွဲထုတ်တာဖြစ်ပါတယ်။ဒီလိုမျိုးမင်းသားဟယ်ရီရဲ့စိတ်သက်တဲ့တဲ့ပြောရင်းနဲ့တစ်ဆက်သေးပဲသူတို့ဗြိတိသျှထိနေရဲ့အချစ်ရေးရာဇဝင်ကိုပြန်ပြောကြည့်မိတော့ ဟိုးရင်တော့ငါတဲ့ဆိုင်ထင်မထားရလောက်အောင်ကိုအခုသူတို့ရဲ့အတွေးခေါ်ယူစာတွေပြောင်းသွားတာတွေ့ရပါတယ်နော်စက်ထမမြောက်အက်ဒဝတ်ဘီယင်ဂျီတို့ကဆိုရင်အိမ်နံခွဲအမျိုးသမီးကိုလက်ထက်ချင်လို့ထင်းထဲနောက်မှာဆုံးခဲ့ရပါလက်ရှိဘီယင်မကြီးအလစ်ဇဘက်ရဲ့ညီမမာဂရက်ဆိုရင်လည်းသူ့ရဲ့တော်ဝင်အဆင့်တန်းကြောင့်သူ့ရဲ့ချစ်တဲ့သူနဲ့ပေါင်းဖက်ခွင့်မရဘဲနဲ့ဆုံးလို့ခ က်ထက်ခဲ့လို့အဲ့ဒီတော့ငါတော့မှအားလုံးကအတော်အံ့အားသင့်သွားခဲ့ကြရပါတယ်။အခုဟယ်ရီအလှမှာတော့အင်တန်ကွဲအမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်နဲ့ယူမယ်လဲဆိုရောဖွားရီလို့သူဗီယမာကြီးအလစ်ဇဘက်ကိုရိုင်းသဘောတူပေးလိုက်ရတာပါ။တကယ်ဆိုရင်တော့ဗြိတိသျလူတို့ရဲ့လူမှုရေးရာအတွေးခေါ်တွေပြောင်းလဲနေကြတာဆယ်စုနှစ်တွေနဲ့ချီကြားခဲ့ပေမဲ့လည်းဗြိတိသျတော်ဝင်မိသားစုကတော့ရှေးရိုးဆွဲထုံတန်းစင်လာတွေကိုလက်ကင်ပြုထားခဲ့တာဖြစ်ပါတယ်။ဒါကြောင့်မလို့ပြီးခဲ့တဲ့နှစ်ပေါင်း80အတွင်းမှာဗြိတိသျထင်းနှံပုံစံဘလို့ခစ်အလိုက်ပြောင်းလဲလာတယ်လဲဆိုတာကိုအခုဗီယမာကြီးသူ့ရဲ့ငင်းငယ်ရဲ့အိမ်တော်ကြီးကိုသဘောတူခွင့်ပြုပေးလိုက်တာမှတွေ့နိုင်ပါတယ်။တကယ်ဆိုရင်ဗြိတိသျတော်ဝင်ထုံးစံမှာကအိန်အောင်ကွဲတူးနဲ့လက်ထပ်ဖို့ဆိုတော့လုံးဝကိုလက်ခံနိုင်စရာမရှိတဲ့အနေအထားပဲဖြစ်ပါရဲ့ရှင်ဒီတက်တော့ရတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရဲ့ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All in my own yeah All in my own yeah Take it on the side and bright red အနုပညာလောကနဲ့ကမ္ဘာသလောထင်ရှားကျော်ကြားသူတို့ရဲ့တည်င်းတူတူထွားထွားတွေကိုမအေးတနာကျော်ကစူးစီးပြီးတော့တက်တန့်ရောင်တည်င်းလောကနာအဖြစ်စူးစီးတင်ပြတော်တာပါရှင် VOA မြန်မာပိုင်းရဲ့တည်င်းလာလညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်အလုပ်လုပ်ကင်နေတဲ့နန်းဤဤမွန်ကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ကျမယုံကြည်တဲ့အရာကတော့မိခင်တွေရဲ့စွမ်းအားပါမိခင်တွေမှာဖခင်တွေနဲ့မတူတဲ့ဖြတ်တန်းရတဲ့တွေ့ကြုံတွေရှိပါတယ်ဥပမာကိုဝင်ဆောင်တဲ့ချိန်မှာခန္ဓာကိုယ်ရဲ့ပြင်းထန်တဲ့ပြောင်းလဲမှုတွေနဲ့အတူဝေဒနာတွေမျိုးမျိုးခံစားရပေမဲ့ကိုယ်ပိုက်ထရကလေးငယ်ကိုတမ်းမှတန်ဆွမ်းစွာနဲ့လူပဝရဲရောက်အောင်မွေးဖွားကြတယ်မွေးဖွားတဲ့အခါမှာလည်းရင်ကဘလောက်ပဲကြောက်စိတ်တွေဖြစ်ခဲ့စေတကယ်တမ်းမွေးရမယ့်အချိန်ရောက်ရင်သူ့လိုလိုတက်သည့်တွေရှိလာတယ်အားတွေရှိလာတယ်မွေးပြီးတဲ့အချိန်မှာလဲပင်ပန်းနေတဲ့ဒီခန္ဓာကိုယ်ကတဘာဝတိုင်းဖြစ်လာတယ်မိခင်တို့အခက်ခဲတွေနာကျင်မှုတွေမျိုးမျိုးချားကတလပဲရရတစ်နှစ်ပဲရရဖြစ်တဲ့နည်းနဲ့ရအောင်တိုက်ကြွေးကြတယ်ဒီလိုပြင်းထန်တဲ့ပြောင်းလဲမှုတွေအမျိုးမျိုးထဲမှာအကြီးကပြောင်းလဲမှုကြီးဟာစိတ်ပါသားသမီးတွေကိုပြုစုပျိုးထောင်ရင်းနဲ့မွေးဖွားရှင်တန်လာတဲ့အဲ့ဒီစိတ်ဆိုတာအင်အားကြီးတယ်ညှို့လင်းချက်တွေနဲ့ပြည့်နှက်နေတယ်အရာရာကိုကြော်လွားမယ်ဆိုတဲ့ရဲရဲမှုတွေနဲ့ရှိတဲ့မိခင်စိတ်ပါမိခင်စိတ်ဆိုတာသားသမီးတွေကိုအကောင်းဆုံးဖြစ်အောင်ကိုယ်မှရှိတဲ့အားအင်တွေနဲ့အစွမ်းကုန်လုပ်ပေးနိုင်တဲ့စွမ်းအားပါအဲ့ဒီစွမ်းအားမျိုးဟာအိမ်ထဲမှာပဲသုံးဝင်တာမဟုတ်ပါဘူးကိုမိသားစုတစ်ခုတည်းကိုပဲအကျိုးရှိစေတာမဟုတ်ပါဘူး။အဲ့ဒီထူးခြားတဲ့မိခင်တွေရဲ့စွမ်းအားဟာပြင်ပလောကမှာအလုတ်ခွင်မှာစီးပွားရေးတိုးတက်မှုအရေးမှာကိုနေထိုင်နေတဲ့ပတ်ဝန်းကျင်အပြင်နိုင်ငံတစ်ခုလုံးတိုးတက်ရေးမှာအများကြီးထောက်ကူဖြစ်စေနိုင်တဲ့စွမ်းအားပါ။အချိန်တန်လို့သားသမီးတွေကြောင်းစားတတ်ပြီးလက်လွတ်လို့ရပြီဆိုရင်မိခင်အားလုံးကိုကိုစိတ်အားထက်သန်တဲ့အလုတ်တိုင်းစီပွားရေးလူထုအကျိုးပြုလုပ်ငန်းတွေကိုထွက်ပြီးလုပ်စီချင်ပါတယ်။အဲ့လိုလုပ်နိုင်ဖို့အင်္ဂလိပ်စာလေ့လာတာပဲဖြစ်ဖြစ်ကွန်ပျူတာလေ့လာတာပဲဖြစ်ဖြစ်ကျောင်းဆက်တက်တာပဲဖြစ်ဖြစ်လိုအပ်တဲ့အသိပညာအသက်ပညာတွေကိုလေ့လာပါ။ပြင်ပလောကနဲ့ဆက်ပြတ်သွားပြီဆိုပြီးတော့စိတ်တက်မကြပါနဲ့အားမငယ်ပါနဲ့။ဒ
ဒါတွေဟာအလွယ်တကူပြန်ပြီးလေ့လာနိုင်တဲ့အရာတွေပါ။ဘာဖြစ်လို့လဲဆိုတော့ကျမတို့မိခင်တွေမဖြစ်ခင်တုန်းကကလေးပြုစုပြောထောင်ရေးဆိုတာတတ်ကြွပြီးတော့မှမဟုတ်တာ။ဒီလိုပဲလေ့လာရင်လုံရင်းကန်ရင်နဲ့ကျမပျော်ရွှင်တဲ့ကလေးတွေကိုပြုထောင်သွားကြတာပဲလေ။ဒီလိုမိခင်ဘဝကနေတတ်ကြွလာတဲ့ရေချင်းတွေတောင်အချိန်လိုတွဲမှကျမတို့မိခင်တွေကကျွမ်းကျင်အောင်လုပ်နိုင်နေတာပဲ။ကိုယ်စိတ်အားထက်တန်ရင်ဘာမှဆိုလုပ်နိုင်ပါရဲ့။မိခင်တွေကိုယ့်အစွမ်းအားကိုချုံ့တွက်ကြနေလို့အနာဂတ်ရဲ့ကလေးငယ်တွေကိုပြုစုပြောထားရင်းနဲ့သူတို့ရှင်သန်သွားမယ့်နိုင်ငံကိုလည်းမိခင်တွေမှာရှိရစွမ်းအားနဲ့ပြုစုပြောထောင်သွားစေချင်ပါတယ်။အဲ့လိုလုပ်နိုင်မှုလည်းတွန်းအားပေးပါတယ်။ကျေးဇူးတင်ပါတယ်ရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအပတ်စဉ်ကဏ္ဍကိုထုတ်လင်းပေးလိုက်တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာရီပေးပို့လို့ရတဲ့တောတာရှင်တို့နားဆင်လို့ရတဲ့တည်တခြင်းတွေတောင်းလို့ရတဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့13923255လေးကိုခေါ်ဆိုနိုင်ပါတယ်စာလိုက်ကနေဆက်သွယ်လို့ရရင်တော့ VOA American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ရန်ကုန်မြို့လို့လိပ်မှုပြီးတော့စာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်အခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါအောင
်ရှင်မင်းသမရာဟောက်အလီအက်ဗ်ဒူလာဆာလာအသက်ခံလိုက်ရတယ်လို့ရှင်မင်းနိုင်ငံမှာရှိတဲ့ဟူတီတပုံတွေရဲ့သတင်းကွန်ရက်တွေကဖော်ပြလိုက်ပါတယ်တနင်္လာနေ့ကလူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့ဗီဒီယိုဖိုင်တွေမှာတော့သူ့ရဲ့ရုပ်အလောင်းဆိုပြီးပြထားပါတယ်။ပြည်ထရေးဝန်ကြီးကစစ်သွေးချော်တွေရဲ့ပြဿနာအဆုံးသတ်ပြီးဆုံးသွားကြောင်းနဲ့စစ်သွေးချော်ခေါင်းဆောင်နဲ့သူ့ကိုထောက်ခံတဲ့ရာဇဝတ်ခိုင်းသားတွေတည်ဆုံသွားတယ်လို့တဘုံကြီးရဲ့အယ်မာစီယာရုပ်သံလိုင်းကသတင်းကြေညာသူကဆာလာကိုထောက်ခံတဲ့လက်နက်ကင်တွေကိုရှင်းညွှန်ပြီးပြောကြားခဲ့ပါတယ်။အဲ့ဒီသတင်းထဲမှာတော့နောက်ထပ်အသေးစိတ်အချက်အလက်တွေကိုဖော်ပြထားခြင်းမရှိဘဲဆာလာတည်ဆုံးတာနဲ့ပတ်သက်ပြီးတရားအတည်ပြုချက်တော့မရှိသေးပါဘူးရှင်။ American သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့မနက်ပိုင်း Twitter လူမှုကွန်ရက်မှာဇက်တက်ရေးသားမှုတွေအတွင်းသူ့ရဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုကိုတိုက်ခိုက်ပြောကြားလိုက်ပြီးအမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn နဲ့ American ဆိုင်ရာရုရှားတမ်မတ်ကြီးတို့အကြားကဆက်သွယ်မှုတွေအပေါ်စုံစမ်းစစ်ဆေးနေရတဲ့ကိုရပ်တန့်မှုအရင် FBI အကြီးအကဲဟောင်း James Comey ကိုတောင်းဆိုခဲ့တာမရှိဘူးလို့ပြောကြားလိုက်ပါတယ်။ FBI အဖွဲ့ဟာပြက်စီးနေပြီးတမိုင်းမှာအဆိုးအဆုံအခြေအနေတွေကိုရောက်နေတဲ့အကြောင်းဒါပေမဲ့အဆိုးရအနေနဲ့အရင်ရှိခဲ့တဲ့ဂုံတဲ့င်းတွေပြန်ရအောင်လှုံ့ဆော်သွားမှာဖြစ်တဲ့အကြောင်း Twitter ကနေသမ္မတ Trump ကရေးသားပြောဆိုတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့လေတပ်ပူရစီရေးလေ့ကျင့်မှုကြီးကိုဒီကနေ့တနင်္လာနေ့မှာစတင်ပါတယ်။ငါးရက်ကြာမြင့်မဲ့နှစ်ဆင်ကျင်းပနေကြ Vigilant ACE စီရေးလေ့ကျင့်မှုကအရင်ကနှစ်နိုင်ငံပူရစီရေးလေ့ကျင့်မှုတွေထဲအကြီးမားဆုံးစီရေးလေ့ကျင့်မှုကြီးဖြစ်ပါတယ်။စစ်လေရင်အစင်230ကျော်အမေရိကန်တပ်ဖွဲ့ဝင်12,000နဲ့အတူတောင်ကိုရီးယားတပ်ဖွဲ့တွေရဲ့ပူးတွဲလေ့ကျင့်မှုကြီးဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကတက်ချင်းပြက်ဒုံးကျည်ကိုအောင်အောင်မြင်မြင်ဆက်သက်ခဲ့ပြီးနျူကလ িয়ার လက်နက်ပိုင်နိုင်ငံအဖြစ်ကြီးညာခဲ့ပြီးတဲ့နောက်သတင်းတစ်ဖက်မပြည့်မီပါပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အကြီးမားဆုံးပူးတွဲစီရေးလေ့ကျင့်မှုကြီးထွက်ပေါ်လာတာဖြစ်ပါတယ်ရှင်
။သတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရင်မူကခွန်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Thomas Blonnet ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနာငလောပါ။
This program has come to you from the Voice of America, Washington.